Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လလနေ့ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို92မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။ Syria နိုင်ငံမြို့တော် Damascus မြို့လယ်ကထရီးရှင်ပြည်မှာအထေခံဘုံးခွဲတိုက်ခိုက်ခံရပါတယ်။ Islamic အစွန်းရောက်တွေကိုခြေမုံမဲ့ဒေတာရင်တပ်ဖွဲ့ဖွဲ့စည်းရေးညီလာခံတပ်ဖွဲ့ပြင်သစ်သမ္မတမာလီနိုင်ငံကိုရောက်ရှိနေပါတယ်။2012ခုနှစ်ကဖွင့်လှစ်ခဲ့ရတဲ့ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီလို့မြန်မာအစိုးရကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြားမဲ့သတင်းလှော်တွေထဲမှာတော့
We're definitely well behind the United States, but the good news is that Russia and China, potential adversaries of Australia, only really joined
us. Australia နိုင်ငံက internet cyber တိုက်ခိုက်မှုကိုတံပြန်စစ်ဆင်တဲ့ဌာနသစ်တစ်ခုစတင်လှုပ်ဆောင်တဲ့ပေါ် New South Wales တက္ကသိုလ်က Australia cyber လုံခြုံရေးဆိုင်ရာဌာနရဲ့ပါမောက်က Greg Austin ပြောသွားတာဖြစ်ပါတယ်။အပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူ American ပြည်ထောင်စုက Taiwan ကျွန်းကိုလက်နက်ရောင်းချဖို့ကြိုတင်သဘောတူညီလိုက်တဲ့ပေါ်ကျုံနိုင်ငံရဲ့တုံ့ပြန်ချက်တွေနဲ့မြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ Syria နိုင်ငံမြို့တော် Damascus မြို့လယ်ကဒါရီရှင်ပြည်မှာအထေခံဘုံးခွဲသမားကကားတွေကနေဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးဒဒါဇင်ကျော်ဒဏ်ရာရတယ်လို့ Syria နိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ပါတယ်။ Syria လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတော့သေဆုံးသူ12ဦးထိရှိတယ်လို့ပြောပါတယ်။ကာဘွန်ခွဲသမား၃ဦးကိုဆီးရီးယားလုံခြုံရေးတပ်ဖွဲ့ကလိုက်ဖမ်းခဲ့ပြီးဒီထဲကနှစ်ဆင်းကိုတော့တိုက်ခတ်မှုမလုပ်နိုင်ခင်မြို့အဝင်မှာဖျက်ဆီးနိုင်ခဲ့တယ်လို့ဆီးရီးယားလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။လေးစိတ်ကိုတွားရလမ်းတစ်လျှောက်မှာအနည်းဆုံးကားနှစ်ဆင်းလောက်မီးလောင်နေတဲ့ပုံနေနဲ့တခြားအပြက်စီးတွေကိုနိုင်ငံပိုင်ရုပ်တံကနေပြသခဲ့ပါတယ်။တတိယမြောက်ကားသမားကတော့အာနာပိုင်တို့ကိုကနဦးရှောင်ပြေးခဲ့ပြီးတဲ့နောက်ထားရစ်ရင်ပြင်ရောက်အာနာပိုင်တွေအဝိုင်းခံရချိန်မှာအသေးခံဖောက်ခွဲခဲ့တာဖြစ်ပါတယ်ရှင်။
ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ဟာဒီတာအတွင်းမှာအစ္စလာမ်အစွန်းရောက်တိုက်ဖြတ်ရေးတပ်ဖွဲ့ဖွဲ့စည်းရေးညီလာခံကိုတက်ရောက်ဖို့အတွက်မာလီနိုင်ငံကိုရောက်ရှိနေပါတယ်။ဒီတာထဲမှာလုံခြုံရေးမတည်ငြိမ်မှုတွေနဲ့အစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေတိုးလာနေတာကိုတိုက်ဖြတ်ဖို့အတွက် G5 Sahel ကိုခေါ်တဲ့မာလီ၊ဘာကီနာဖာဆို၊ချတ်၊မော်ရီတာနီးယား၊နိုင်ဂျာနိုင်ငံတွေကစုပေါင်းပြီးတော့တပ်ဖွဲ့ဝင်တွေပံ့ပိုးကူညီသွားမယ်လို့ပြောပါတယ်။ G5 Sahel တပ်ဖွဲ့တွေဟာဒေသတွင်းမှာရှိပြီးသားဖြစ်တဲ့ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်1,000-1,000နဲ့ပြည်သူ့တပ်ဖွဲ့ဝင် 4,000 ကိုကူညီအားဖြည့်သွားမှာဖြစ်ပါတယ်။ဒေသတွင်းတပ်ဖွဲ့အင်အားစုဖြစ်ပေါ်လာဖို့အတွက်ပြည်သူ့နိုင်ငံကအပြည့်အဝထောက်ခံတယ်ဆိုတာကိုသမ္မတမက်ခရွန်အနေနဲ့ဒီညီလာခံအတွက်မှာကြေညာသွားဖို့ရှိနေပါတယ်။ဒါပေမဲ့ပြည်သူ့နိုင်ငံအနေနဲ့ဘယ်လိုကူညီတွေပေးသွားမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်သူ့သမ္မတမက်ခရွန်ဟာပြီးခဲ့တဲ့မေလကမာလီနိုင်ငံမြောက်ပိုင်းမှာရှိတဲ့ကောင်မြို့ကိုသွားခဲ့ပြီးတော့ဒေသတွင်းမှာအစ္စလာမ်အကြမ်းဖက်ဝါဒမကွယ်ပြောင်းမချင်းပြင်းထန်တပ်ဖွဲ့တွေရှိသောမှာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အဲ့ဒီခီးစဉ်ဟာသူသမ္မတဖြစ်လာပြီးတဲ့နောက်ဥရောပပြင်ပကိုပထမဆုံးအကြိမ်တွားရောက်တာဖြစ်ပါတယ်။မာလီဟာတစ်ချိန်ကတော့ပြင်းထန်နိုင်ငံရဲ့ကိုလိုနီဖြစ်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာဂျပန်နဲ့တရုတ်ခေါင်းဆောင်တွေနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးဖို့ရှိပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတရုတ်သမ္မတရှီဂျင်းဖင်တို့နဲ့သမ္မတထရန့်ဘာတွေဆွေးနွေးမလဲဆိုတာကိုတော့သမ္မတအင်ပီရိုကြေညာချက်မှာဖော်ပြမထားပါဘူး။ဒါပေမဲ့မြောက်ကိုရီးယားရဲ့လောလောလတ်ဒုံးကျည်ဆန့်သက်မှုဇက်တိုက်လုပ်ခဲ့တာတွေနောက်မြောက်ကိုရီးယားအပေါ်သမ္မတထရန့်ဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်လာတဲ့အကြောင်းတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားအစိုးရအပေါ်မဟာဗျူဟာမြောက်စိတ်ရှည်တိခံမှုခေတ်ဟာမအောင်မြင်ခဲ့ဘူး။နှစ်ပေါင်းများစွာမအောင်မြင်ဖြစ်ခဲ့တာလို့အမေရိကန်သမ္မတထရန့်ကမကြသေးခင်ကမှပြောဆိုထားတာပါ။စိတ်ရှည်တိခံမှုပြီးဆုံးသွားပြီလို့လည်းသမ္မတထရန့်ကပြောပါတယ်။ဂျပန်တောင်ကိုရီးယားနဲ့တရုတ်တို့နဲ့အကျိုးတူဆွေးနွေးပွဲတရက်ကျင်းပဖို့သမ္မတထရန့်ကအဆိုပြုထားတဲ့ဒီသတင်းပတ်နှောင်းပိုင်းဂျာမနီနိုင်ငံဟမ်ဘတ်မှာကျင်းပမယ့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲအခုလိုတယ်လီဖုန်းနဲ့ဆွေးနွေးဖို့ဖြစ်လာတာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တော့ပြီးခဲ့တဲ့တောက်ကြနေ့ကအင်ပီရိုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
မရိကန်ပြည်ထောင်စုမှာ2018ခုနှစ်ပထမနှစ်ဘက်တွင်ရဲကပြစ်လို့တည်ဆုံသွားတဲ့သူအရေးအတွက်ဟာလွန်ခဲ့တဲ့နှစ်ကအရေးအတွက်နဲ့အတူတူနီးပါးလောက်ဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြလိုက်ပါတယ်ရဲကပြစ်ခတ်လိုက်လို့တည်ဆုံသွားတဲ့သူအရေးအတွက်ကို Washington Post သတင်းစာကစာရင်းတွေမှတ်တမ်းပြုစုနေတာဖြစ်ပြီးတော့အဲ့လိုတည်ဆုံသူအရေးအတွက်ဟာယောနေသွားခြင်းမရှိဘူးလို့လည်းဖော်ပြပါတယ်အခုနှစ်ရပထမ6လအတွင်းမှာရဲကပြစ်ခတ်မှုကြောင့်လူ492ယောက်တည်ဆုံခဲ့ပြီးတည်ဆုံသူအများစုဟာတနက်ဒါမှမဟုတ်လက်နက်တစ်ခုကိုင်ဆောင်ထားတဲ့လူဖြူအမျိုးသားတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီတည်ဆုံသူတွေက25ရာခိုင်နှုန်းကတော့စိတ်ချမ်းသာရေးမကောင်းသူတွေဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်တည်ဆုံသူတွေထဲမှာလူမဲအမျိုးသား25ရာခိုင်နှုန်းပါဝင်တယ်လို့လည်းဖော်ပြပါတယ်2014ခုနှစ်မစ်ဆိုရီပြည်နယ်မှာမိုက်ကယ်ဘရောင်းတည်ဆုံမှုနောက်ပိုင်းကစတင်ပြီး Washington Post သတင်းစာကရဲကပြစ်ခတ်မှုကြောင့်တည်ဆုံသွားသူတွေရဲ့စီးရင်ကိုစတင်ပြုစုလာခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးတော့ရဲတပ်ဖွဲ့ရဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုနေပေမဲ့လည်းတည်ဆုံသူတွေရဲ့အရေးအတွက်ဟာရော့ကျသွားခြင်းတော့မရှိခဲ့ပါဘူး။ဒါပြင်တာဝန်ထမ်းဆောင်နေစဉ်အတွင်းတည်ဆုံသွားတဲ့ရဲတပ်ဖွဲ့ဝင်အရေးအတွက်ဟာလည်းလွန်ခဲ့တဲ့နှစ်ကလိုပဲအပြောင်းလဲသိမ့်မရှိဘူးလို့ဆိုပါတယ်ခင်ဗျာ။
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငင်းတွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရခိုင်ပြည်နယ်ကြောက်ဖြူပေါက်တော့နဲ့ရံပြဲမြို့နယ်တွေကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55စုကိုတော့ရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်သမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှာအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းခဲ့တာလို့လဲပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အခုသတင်းပတ်တွေအတွင်တက်ဖြတ်ခံရသူတွေပျောက်ဆုံးသူအရေးအတွက်ဟာစိုးရိမ်ပွဲမြင့်တက်လာတယ်လို့လဲအစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။အစိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်တော်ဒေသတွင်အရတား38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့တုန်းကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့ရဲ့အုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုဒီကနေ့မှကျင်းပနေပြီးတော့တိုကျိုမြို့ကနေမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကဂျပန်နိုင်ငံမှာအရေးပါတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးတော့တနိုင်ငံလုံးတိုက်တာနဲ့အကျိုးဆက်တွေဆက်ပြီးဖြစ်လာနိုင်ပွဲလည်းရှိနေပါတယ်တိုကျိုအုပ်ချုပ်ရေးမှူးယိုရီကိုကိုအီကီဟာသူ့ကိုထောက်ခံတဲ့သူတွေပို့ပြီးတော့ရရှိလာဖို့မျှော်လင့်နေပြီးတော့ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ရှင်ဘီဝန်ကြီးချုပ်နေရာကိုယူရင်ရွေးဖို့စိတ်ဝင်စားနေတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်။ဝန်ကြီးချုပ်အာဘေးဟာစီးပွားရေးသဘောတူညီချက်တွေမှာသူ့ရဲ့မိတ်ဆွေတငယ်ချင်းတွေကိုဦးစားပေးမှုတွေရှိတယ်ဆိုပြီးဆွဆွဲခံရသလိုသူ့ရဲ့ Liberal Democratic Party ဟာလည်းအရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အတိတ်ကာလတွေမှာတော့ဒီတိုကျိုအုပ်ချုပ်ရေးမှူးရွေးကောက်ပွဲရလကတနိုင်ငံလုံးရဲ့လူထုသဘောထားစစ်တမ်းကိုထင်ဟဖော်ပြလေရှိပါတယ်။တိုကျိုလွတ်တော်ရွေးကောက်ပွဲမှာတော့နေရာ128နေရာအတွက်မဲပေးကြမှာဖြစ်ပါတယ်။အသက်64နှစ်ရှိဖြစ်တဲ့ကိုအီကီဟာအရင်ကတော့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ LDP ပါတီကဖြစ်ပြီးတော့တိတ်မကြခင်ကပဲသူ့ဘာသာသူကိုပိုင်ပါတီထောင်ဖို့အတွက်ဆိုပြီးတော့ LDP ပါတီကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူမဟာတိုကျိုမြို့ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်ပြီးသူမပေါ်လူလူရဲ့ထောက်ခံမှုကတော့60ရာခိုင်နှုန်းရှိပါတယ်ခင်ဗျာ။
ဘရာဇီးယားနာပိုင်တွေကိုနှစ်ပေါင်း30ကြာရှောင်တိန်ခဲ့တဲ့နာမည်ဆိုးနယ်ကြော်ကြတဲ့မူရစ်ရာဇာတူကိုဖမ်းဆီးရမိပြီလို့ဘရာဇီးရဲကပြောပါတယ်။ဖမ်းဆီးခံရမယ့်အရေးရှောင်လွှဲနိုင်ဖို့အတွက်လူးဝစ်ကာလို့စ်ဒါရိုချာကပလတ်စတစ်ဆာဂျရီလုပ်ခဲ့တာလို့လည်းအနာပိုင်တို့ကပြောပါတယ်။ကျေပြန့်လာတဲ့နိုင်ငံတကာကိုကင်းအင်ပါယာကြီးကိုကြိုးကင်ထားသူလူးဝစ်ကာလို့ဒီရိုချာကဗစ်တာလူးဝစ်ဒီမိုရီဆိုတဲ့နာမည်နဲ့နေထိုင်နေတာလို့လည်းအနာပိုင်တို့ကယူဆထားပါတယ်။လူးဝစ်ကာလို့ဒါရိုချာကဘိုလီးဗီးယားကိုလံဘီးယားနဲ့ပေရူးနိုင်ငံတို့ကတောတွေထဲမှာကိုကိန်းထုတ်လုပ်ပြီးအမေရိကန်ပြည်တော်စုနဲ့ဥရောပနိုင်ငံတွေကိုဖြန့်ပြူတာဖြစ်တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်။ဘရာဇီးနိုင်ငံဆော့ပိုလိုနဲ့ရီယိုဒီဂျနေရိုတို့ကမွေးရဆေးဝါးရောင်းချသူတွေကို ကိုကင်းတွေအများဆုံးပေးသွင်းနေသူဖြစ်တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်။ဒါရိုချာပိုင်နဲ့ဇင်ကန်ကားတွေလေရင်မြေယာတွေနဲ့တခြားအင်ဂျင်မြေစုစုပေါင်းဒေါ်လာ10သန်းလောက်ကိုဝင်ရောက်စီးနှင်းဖမ်းဆီးမှုတွေအတွင်သိမ်းဆည်းထားတယ်လို့လည်းရဲကပြောပါတယ်။သူပိုင်နဲ့ပိုင်ဆိုင်မှုကအနည်းဆုံးဒေါ်လာတန်100လောက်ရှိမယ်လို့ရဲကယူဆထားပြီးဒုတိယအကျော်စစ်စင်ရေးအတွင်မှာဒီပိုင်ဆိုင်မှုတွေကိုစစ်ဆေးရှာဖွေသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံအနောက်မြောက်ပိုင်းကဘကီစီမက်တိုမြို့မှာအစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းလူ၄ယောက်ထပ်မင်းတည်ဆုံသွားတယ်လို့ဗင်နီဇွဲလားအာဏာပိုင်တွေကစနေနေ့ကပြောကြားလိုက်ပါတယ်။ဘကီစီမက်တိုမြို့မှာတောက်ကြနေကဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့တဲ့အတွင်းတည်ဆုံခဲ့တာဖြစ်ပြီးတော့ဒါကြောင့်ပြီးခဲ့တဲ့ဧပြီလကစပြီးတည်ဆုံသူအရေအတွက်ဟာ83ယောက်ရှိသွားခဲ့ပြီးဒဏ်ရာရသူဟာ1000ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်။သမရမဒူရိုကိုစန့်ကျင်ဆန္ဒပြပွဲတွေဟာလွန်ခဲ့တဲ့3လအတွင်းနေတိုင်းလိုလိုဖြစ်ပွားခဲ့ပါတယ်။စနေနေ့ကတော့ဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်စ်မှာအစိုးရစန့်ကျင်သူထောင်ပေါင်းများစွာဟာလမ်းလျှောက်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သမရမဒူရိုဟာအဓိကကျတဲ့လူလူဆန္ဒခံယူပွဲကိုဖျက်သိမ်းတာလွှတ်တော်ကိုဝင်ရောက်ဆော့ဖက်တာတွေလုပ်ပြီးနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်နေတယ်လို့အတိုက်ခံတွေကပြောပါရယ်ဆန္ဒပြတဲ့သူတွေကသမရရွေးကောက်ပွဲကိုလုပ်ဖို့အပြင်အစားအစာစီးပွားလိုအပ်ချက်တွေကိုလှုံ့ဆော်ပေးဖို့လည်းတောင်းဆိုလိုက်ပါရယ်သမရမဒူရိုကတော့သူ့အစိုးရကိုကြမ်းဖက်ပြီးဖြုတ်ချမယ်ဆိုရင်သူနဲ့သူ့ကိုထောက်ခံသူတွေလက်နက်ကင်သွားမယ်လို့အခုသတင်းပတ်အစောပိုင်းကသတိပေးထားပါရယ်ခင်ဗျာ
အဂတိလိုက်စားမှုနဲ့ထောင်နှံကြက်ခံခဲ့ရတဲ့ Israel ဝန်ကြီးချုပ်ဟောင် Ehud Olmert ဒီကနေ့တင်းကနေနေမှာပြန်လည်လွတ်လာပါတယ်။အဂတိလိုက်စားမှုနဲ့ထောင်နှံ28လကြက်ခံနေရတဲ့ဝန်ကြီးချုပ်ဟောင်းကိုပြစ်ဒဏ်ရဲမစေခင်စော်ပြီးပြန်လွတ်ပေးဖို့အယူခံကြားနာတဲ့အဖွဲ့ကဆုံးဖြတ်ပြီးနောက်ရက်ပိုင်းအတွင်းခုလိုပြန်လွတ်တာဖြစ်ပါတယ်။ Israel နိုင်ငံအလဲပိုင်းကမေဆီယာဟုထောင်ကနေထွက်လာတဲ့အသက်82နှစ်အရွယ်ဝန်ကြီးချုပ်ဟောင် Ehud Olmert ကတော့သတင်းထောက်တွေကိုစကားတခွန်းမှမပြောပါဘူး။ Jerusalem မြို့တော်ဝင်ဖြစ်တာဝန်ထမ်းဆောင်စဉ်2014ခုနှစ်အတွင်းအငင်းပွားပွဲအင်ယာစီမံကိန်းတစ်ခုကိုတွန်းအားဖြင့်ဆောင်ရွက်ဖို့နဲ့ဆက်နွယ်ပြီးအမေရိကန်ဒေါ်လာတောင်းချီပြီးတော့လက်ငွေလက်ခံခဲ့တယ်ဆိုပြီးတော့ပြစ်ဒဏ်ချမှတ်ခံရတာဖြစ်ပါတယ်။ဝန်ကြီးချုပ်အဖြစ်ကနေပြစ်ဒဏ်ဆင်းချက်ချမှတ်ခံရတဲ့အကျဉ်းသားတဦးဖြစ်ခဲ့ရတာဟာစိတ်မသက်မသာဖြစ်စရာနာကျင်စရာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။နိုင်ငံတကာသတင်းလွှာနဲ့အရင်စပါမယ်။ American ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုဒေါ်လာ1.42ဘီလီယံဖိုးလက်နဲ့ရောင်းချဖို့ကျိုးတင်သဘောတူညီလိုက်တဲ့အပေါ်တရုတ်နိုင်ငံဘက်ကအပြင်းထန်တုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံနဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးတင်းမာနေတာတစ်နှစ်ကျော်ရှိသွားပါပြီ။တီးခြားအုပ်ချုပ်နေတဲ့တိုင်ဝမ်ကတရုတ်ပြည်မကြီးကိုအဓိကစစ်ရေးပြိုင်ဘက်ဖြစ်ရှုမြင်နေတာပါ။လက်နက်ရောင်းချမဲ့အပေးအယူကိစ္စဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးစေတယ်ဆိုပြီးဒါကိုပယ်ဖျက်လို့ပေးလိုက်ဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအမေရိကန်နိုင်ငံကိုတောက်ကြပြီးခဲ့တဲ့တောက်ကြနေ့တုန်းကတောင်းဆိုလိုက်တာဖြစ်ပါတယ်။ Raf Jenny ရဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြပေးပါမယ်ရှင်
။ American ပြည်ထောင်စုကနေတိုင်ဝမ်ကိုဒေါ်လာ 1.83 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချပေးဖို့2015ခုနှစ်ဒီဇင်ဘာလမှာသဘောတူညီလိုက်တဲ့ကိစ္စဟာတရုတ်နိုင်ငံကိုစိတ်ဆိုးသောသားထွက်စေခဲ့ပုံရတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ကနဦးမှာနိုင်ငံခြားမကြေလည်မှုတွေရှိခဲ့ပေမဲ့လည်း April ကလေးကစလို့ American သမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆံရေးပြည်လဲဖို့တရုတ်တို့ဘက်ကကြိုးပမ်းလာပါတယ်။သူရဲ့ပိုင်းနဲ့နေပြည်အဖြစ်ရှုမြင်ထားတဲ့တိုင်ဝမ်မှာလက်နက်ပိုင်ဆိုင်ရေးကူညီပေးတဲ့နိုင်ငံတွေကိုတရုတ်တို့ကမကြေမနက်ဖြစ်နေတာပါ။နယူးယောက်မြို့က Park Strategies နိုင်ငံရေးအကြံပေးအဖွဲ့အကြီးတန်းဒုဥက္ကဋ္ဌ Sean King ကအခုလိုမြန်မာတယ်
။ Mainland China will not be happy about today's notification.
ဒီကနေ့ဖြစ်ပျက်လာတဲ့ကိစ္စတွေကိုတရုတ်ပြည်မကြီးကသဘောကျမှာမဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ဘက်ကလည်းကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိပါတယ်။
တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့ဖလော်ရီဒါပြည်နယ်မှာဧပြီလကတွေ့ဆုံခဲ့ခြင်းကဆက်လို့ဆက်ဆံရေးကောင်းမွန်ဖို့တရုတ်တို့ဘက်ကကြိုးပမ်းလာခဲ့တာပါ။တိုင်ဝမ်သမ္မတနဲ့ထရမ့်တို့ဒီဇင်ဘာလမှာတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့အပေါ်တရုတ်တို့ဘက်ကပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီနောက်မှာတော့တိုင်ဝမ်ဟာတရုတ်လက်အောက်ခံဖြစ်တယ်ဆိုတဲ့တရုတ်တို့ရဲ့သဘောထားကိုထောက်ခံတဲ့သဘောမျိုးသမ္မတထရမ့်ကအတန်းထွက်လာပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးကြီးအစီအစဉ်ကိုဆွေးနွေးဖို့ဧပြီလမှာတရုတ်သမ္မတနဲ့တွေ့ဆုံချိန်မှာတော့ထိုင်ဝမ်အရေးကိုထရမ့်ကပေးဖယ်ထားခဲ့ပါတယ်။တရုတ်တနင်္ဂနွေနေ့ရှိတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးညင်နိုင်ဖို့တရုတ်ရဲ့ကမ်းလှမ်းချက်ကို2016ခုနှစ်မေလမှာထိုင်ဝမ်သမ္မတဖြစ်လာတဲ့ဆိုင်အင်ဝမ်ကညင်ပယ်လိုက်ပါတယ်။ လွန်ခဲ့တဲ့ရှင်းနေလောက်ကလေးကတရုတ်နဲ့တိုင်ဝမ်တို့ပုံမှန်ပြောဆိုဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလမှာတော့တရုတ်တို့ရဲ့လီယင်တင်တင်မောကြီးကိုတိုင်ဝမ်ကျွန်းမေးဖြတ်မောင်းခဲ့ပါသေးတယ်။တိုင်ဝမ်ကိုအုပ်စုလိုက်အလဲအပတ်လာရောက်ကြတဲ့တရုတ်ခီးသွားအရေးအတွက်ဟာလဲ2015ခုနှစ်မှာ18ရာခိုင်နှုန်းထိကျဆင်းသွားပါတယ်။တရုတ်နိုင်ငံဘက်ကစစ်ရေးတိုးချဲ့တဲ့နေရာမှာလီယင်တင်တင်မောတဲ့ဒစီအပါအဝင်အလေးချိန်တန်ချိန်သက်တောင်းရှိတဲ့ဖြတ်တင်မောဒစဉ်ကိုလည်းပြီးခဲ့တဲ့3လအတွင်းထည့်သွင်းခဲ့ပါသေးတယ်။ဒီအတွက်တိုင်ဝမ်ဘက်ကစစ်ရေးကာကွယ်မှုအတွက်စိုးရိမ်မှုတွေတိုးလာတာပါ။တရုတ်ဟာကမ္ဘာမှာတတိယမြောက်စီးရင်အင်အားကြီးမားတဲ့နိုင်ငံဖြစ်ပါတယ်။ Global Firepower ရဲ့သုတေသနအရတိုင်ဝမ်ကတော့နံပါတ်19မှာရှိပါတယ်။ American ဘက်ကလက်နက်ရောင်းချပေးမဲ့ကိစ္စကိုတိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Eleanor Wang ကအခုလိုပြောပါတယ်
။川普总统就任期间刚满五个月。
အမေရိကန်ထရမ့်တာဝန်ယူတဲ့ငါးလအတွင်းထိုင်ဝမ်ကိုပထမဆုံးအတုပ်ဖြစ်လက်နက်တွေပို့ပေးမယ့်အကြောင်းကြေညာပါတယ်။ဒါဟာထိုင်ဝမ်လုံခြုံရေးကိုသိပ်အလေးထားကြောင်းပြသတဲ့လက္ခဏာဖြစ်တယ်လို့တရုတ်နိုင်ငံနဲ့တည်ငြိမ်အေးချမ်းရေးရရှိရုံတင်မကအာရှပစိဖိတ်ရဲ့လုံခြုံရေးအတွက်လည်းအထောက်အကူဖြစ်စေပါတယ
်။လက်နက်ရောင်းချပေးမယ့်အတီးပြုချက်ကိုတော့အမေရိကန်လွှတ်တော်ကဆုံးဖြတ်အတီးပြုပေးရမှာပါ။ရောင်းချပေးမဲ့လက်နက်တွေထဲမှာဒေါ်လာတန်ပေါင်း259သန်းတန်ဖိုးရှိတဲ့ MK48 Torpedo တွေပါဝင်မယ်လို့တိုင်ဝမ်ရဲ့ကြေညာချက်မှာပြောပါရယ်။အမေရိကန်ဘက်ကရောင်းချပေးမဲ့လက်နက်ထဲမှာမျက်နှုံးမြင့် ARM Missile လက်နက်တွေကဒေါ်လာ149.5သန်း Radar စနစ်ကနေကြိုတင်စောင့်ကြည့်သတင်းယူနိုင်တဲ့နည်းပညာအကူအညီတွေကဒေါ်လာတန်400နဲ့အခြားလက်နက်အမျိုးအစား၄ခုထက်မနည်းပါဝင်မှာဖြစ်ပါရယ်။တိုင်ဝမ်ကိုတီးခြားနိုင်ငံဖြစ်လက်ခံထားတဲ့နိုင်ငံပေါင်း20ရှိပြီးတရုတ်လက်အောက်ဖြစ်ရှုမြင်ထားတဲ့နိုင်ငံပေါင်းက190ထက်မနည်းရှိနေတာပါ။တိုင်ဝမ်အပေါ်လက်နက်ရောင်းချမဲ့ကိစ္စကိုတရုတ်တို့ဘက်ကစန့်ကျင်ကန့်ကွက်နေပေမဲ့တိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့လက်နက်စင်းနှုန်းလက်နက်တွေရဲ့အရေးအသွေးနဲ့ပေးပို့မဲ့အချိန်ကာလကိုအမေရိကန်အရာရှိတွေနဲ့အမြန်ဆုံးဆွေးနွေးသွားမှာဖြစ်တယ်လို့ဒီကိစ္စတွေကိုလာပိုင်းအတွင်းအပြေလုံလိုက်ဖို့ကိုလည်းမျှော်မှန်းထားတာဖြစ်ပါရဲ့ရှင်။
နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ဩစတြေးလျနိုင်ငံကစိုက်ဘာတိုက်ခိုက်မှုဆိုင်ရာနောက်ဆုံးတိုးမြင့်ဆောင်ရွက်ချက်တွေကိုတင်ပြပေးပါမယ်ဩစတြေးလျနိုင်ငံကအင်တာနက်စိုက်ဘာတိုက်ခိုက်မှုတွေကိုဒဏ်ပြင်စစ်ဆင်တဲ့ဌာနသစ်တစ်ခုမကြာခင်ရက်ပိုင်းတွင်လုပ်ငန်းစတင်ဖို့ရှိပါတယ်စိုက်ဘာတိုက်ခိုက်မှုပြစ်မှတ်ထားခံရတဲ့ဩစတြေးလျစစ်တပ်ကိုကာကွယ်ဖို့နဲ့နိုင်ငံခြားကတိုက်ခိုက်လာမဲ့တပ်ဖွဲ့တွေကိုကိုယ်တိုင်ခုခံကာကွယ်နိုင်ဖို့အတွက်အစပြုလှုပ်ဆောင်တဲ့လုပ်ငန်းတစ်ခုလည်းဖြစ်ပါတယ် VOA သတင်းတောင်း Phil Master စစ်နေမျိုးကနေပေးပို့ထားတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်ရှင်ဩစတြေးလျနိုင်ငံက Keyboard Warriors လို့ခေါ်တဲ့ကွန်ပျူတာခလုတ်ကင်စစ်တီတပ်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဒီတပ်ဖွဲ့အစ်ကိုဝေဖန်ဆန့်စစ်မှုကျွမ်းကျင်သူတွေ၊နည်းပညာနဲ့ကွန်ပျူတာဆန်ရကျွမ်းကျင်ပညာရှင်တွေကဦးဆောင်မှာဖြစ်ပါတယ်။ကာကွယ်ရေးနဲ့စစ်ရေးလုပ်ငန်းတစ်ခုစလုံးကိုဒီဌာနကဦးဆောင်သွားမှာပါ။အမေရိကန်ပြည်ထောင်စုတရုတ်နဲ့ရုရှားနိုင်ငံတွေကစိုက်ဘာတိုက်ခိုက်မှုအတွေ့နည်းပညာဆန်ရလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်လာနေတာနဲ့အမျှဩစတြေးလျနိုင်ငံကလည်းဒီဌာနတစ်ကနေ Digital မျက်မှောက်ခေတ်ကာလပဋိပက္ခပြဿနာတွေကိုတုံ့ပြန်ကိုက်တွယ်ဖြေရှင်းခွင့်ရမှာဖြစ်ပါတယ်။စိုက်ဘာတိုက်ခိုက်မှုကိုဒဏ်ပြန်စစ်ဆင်တဲ့ဌာနအသစ်အနေနဲ့လောလောဆယ်မှာဝန်ထမ်းဥယျာဉ်တရာရှိမှာဖြစ်ပေမဲ့လာမယ့်10နှစ်အတွင်းမှာတော့ဝန်ထမ်းပေါင်း900အထိတိုးလာမယ်လို့ခန့်မှန်းထားကြပါတယ်။ဒီဌာနအနေနဲ့ရာဇဝတ်ကိုင်းတွေဒါမှမဟုတ်နိုင်ငံခြားကတိုက်ခိုက်လာသူတွေကိုပြန်လည်ခုခံမဲ့စွမ်းရည်တွေရှိမှာဖြစ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့ထောက်လှမ်းရေးတင်ယူလက်လာမှုဆိုင်ရာပါမောက်ကဂျွန်ဘလက်စလန်ကပြောပါတယ်
။ There's a lot you can do that can hassle, harass, interdict, subvert.
ဆိုင်ဘာတိုက်ခိုက်မှုကိုတားမြစ်ဖြိုဖျက်တာတွေထိခိုက်အားနည်းအောင်လုပ်တာတွေနှက်ရှက်ဒုက္ခပေးလို့ရတာတွေအရင်တော့အများကြီးရှိခဲ့ပေမဲ့ဩစတြေးလျကမလုပ်ခဲ့ပါဘူး။အခုမှအကြီးအကျယ်ထလုပ်နေတာပါ။
ပါမောက်ခ Greg Austin ဟာ New South Wales တက္ကသိုလ်ကဩစတြေးလျစိုက်ဘာလုံခြုံရေးဆိုင်ရာဌာနရဲ့ပါမောက်ခတူပါ။ဩစတြေးလျနိုင်ငံဟာစိုက်ဘာတိုက်ခိုက်မှုအတွက်နည်းပညာဆိုင်ရာလုပ်ငန်းတွေကိုပိုပြီးတိုးမြင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့သူကပြောပါတယ်
။ We're definitely well behind the United States, but the good news is that Russia and China
ကျွန်တော်ဟာအမေရိကန်ပြည်ထောင်စုရဲ့နောက်မှာတော်လေးနောက်ကျကျန်နေခဲ့တာဖြစ်ပေမဲ့အကြိမ်နှစ်တွေကမှဒီစိုက်ဘာတိုက်ခိုက်မှုစွမ်းရည်အပြိုင်ဆိုင်လုပ်လာတဲ့ရုရှားနဲ့တရုတ်နိုင်ငံတွေနဲ့တော့ဩစတြေးလျကအပြိုင်ဆိုင်ရှိနေတာကောင်းတဲ့တင်တစ်ခုပါ။သူတို့အခုလိုနောက်ကျကျန်နေတဲ့အတွက်လည်းကျွန်တော်တို့ကံကောင်းတယ်လို့ပြောရမှာပါ
။စိုက်ဘာတိုက်ခိုက်မှုဟာစစ်စင်ရေးနယ်ပယ်အသစ်တစ်ခုဖြစ်တယ်လို့တရှိုလုံနည်းနယ်ပယ်အသစ်တစ်ခုလည်းဖြစ်ကြောင်းဒီနှစ်အစောပိုင်းကဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘူးကသတိပေးပြောဆိုခဲ့ပါတယ်။ဒီအင်တာနက်စိုက်ဘာတိုက်ခိုက်မှုတွေကိုဒဏ်ပြင်စစ်စင်တဲ့ဌာနသစ်ဟာဩစတြေးလျစစ်တပ်ကနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလှုပ်ဆောင်တဲ့မဟာဗျူဟာနည်းပညာလုပ်ငန်းတစ်ခုဖြစ်တယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ရှင
်။ရရှိမှခင်ဗျ
အင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှိတကိုကျူးဇော်ပါတယ်ခင်ဗျာ
အင်္ဂါညတရိုက်လင်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA မြန်မာဘိုင်းကတရိုက်လင်လိုင်းဆွေးနွေးကန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုံးလွှင့်ပေးနေကြဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာဘက်ကိုကြည့်ကြရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံလုံခြုံရေးဆိုင်ရာကိစ္စရာတွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးဖို့မြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုစတင်သွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆွေးနွေးဖို့သွားရောက်တဲ့ဦးတောင်ထွန်းရဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှတ်အင်တင်နိုင်ကတင်ပြပေးပါမယ်ရှင်။
ဦးတောင်ထွန်းဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝင်ကြီးမာမုဒ်အာလီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဝင်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းဆွေးနွေးဖို့ရှိပါတယ်။အဲ့ဒီလိုဆွေးနွေးရမှာမြန်မာရဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်းပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆိုပြုချက်တွေကိုအလေးထားဆွေးနွေးနိုင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဆိုပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝင်ကြီးနဲ့တွေ့ဆုံတဲ့အခါမှာဒုက္ခသည်တွေရဲ့လုံခြုံရေးကိုအထူးအလေးပေးဆွေးနွေးစေလိုကြောင်းဗြိတိန်အခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်။ဦးတောင်ထွန်းသွားတဲ့နေရာမှာဘင်္ဂလားဒေ့ရှ်အစိုးရနဲ့အဓိကသူတို့ဆွေးနွေးရမှာကဒီရိုဟင်ဂျာတွေအခု9000ကျော်ကျော် UN report အရပေါ့နော်အဲ့လိုသူတို့အိမ်တွေမီးရှို့လိုက်လို့သူတို့ကိုမတင်းကျစ်လို့ဆုံးကွာတာတွေရှိတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒါရေးရှိအတွက်တော့ပြည်ထောင်ချပြည်သူတို့ရဲ့လုံခြုံရေးနဲ့သူတို့ရဲ့ရပိုင်ခွင့်တွေပေးပြီးတော့သူတို့ရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေပေးပြီးတော့ရိုဟင်ဂျာတွေကိုပြန်ခေါ်ဖို့သူတို့အနေနဲ့ဆွေးနွေးသင့်တယ်လို့ထင်တယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစပြီးရခိုင်ပြည်နယ်အတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး 9,400 လောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအရင်စစ်အစိုးရလက်ထက်တွေကတည်းကမြန်မာစစ်တပ်ရဲ့နှိမ်ပယ်နှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ဦးရေတိမ့်နေချီရှိနေတယ်လို့ဦးထွန်းခင်ကပြောပါရယ်။အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်မတိုင်ခင်စနေနေ့ကကြေညာချက်ထုတ်ပြန်ရမှာရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေတွေကိုစိုးရိမ်ဖွယ်ရာရှိနေကြောင်းပြောဆိုခဲ့ပါရယ်။အကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာမဲ့အခြေအနေတွေကိုတွေ့နေရကြောင်းဒေသရင်းမတိမငိမ့်ဖြစ်အောင်ဆောင်ရွက်နေတဲ့အစွန်းရောက်အကြမ်းဖက်သမားများကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့နိုင်ငံတော်ဘက်ကကြိုးပမ်းနေတယ်လို့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေကိုလည်းမြန်မာအစိုးရကထိထိရောက်ရောက်ပံ့ပိုးပေးနေတယ်လို့ဦးတောင်ထွန်းကဆိုပါတယ်။ဒါ့အပြင်တောက်ကြနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်နဲ့နေပြည်တော်သမရအိမ်တော်မှာပြုလုပ်တဲ့ရခိုင်အရေးအထူးအစည်းအဝေးမှာလည်းသူကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့ပါတယ်အထူးသဖြင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာအစိုးရကလာရောက်ခွင့်ပြုမှာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့အစိုးရပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဆွတ်ဆွဲပြောဆိုမှုတွေကိုတတိထားဖို့လိုကြောင်းဦးတောင်ထွန်းကပြောသွားပါတယ
်ဒီချိန်ထဲမှာပဲအများစုကသာမန်တစ်ခုဖြစ်လာဘူးကျူးနာခဲ့တာစေတနာကောင်းတဲ့ဆောင်ရွက်တာမျိုးရှိနိုင်ပေမဲ့နိုင်ငံရေးရအလွဲတုံးထိုးတဲ့တာမျိုးတွေ့ရှိရပါတယ်။မြန်မာနိုင်ငံလည်းဆွဆဲပြောဆိုတာမျိုးတွေ့ရှိရပါတယ်။ဒါကြောင့်နိုင်ငံတကာစံနှုန်းတွေကိုကလဲတုံးပြီးပြောင်းဖို့ချင်တဲ့လူမှုတွေကိုတတိပြုချောင်ချောက်ဖို့ပြပါတယ်။
ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမြန်မာလုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂကိုစားပြုအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုခြင်းအပြင်အခြေအနေတွေကိုနိုင်ငံတကာကရှင်းရှင်းလင်းလင်းပိုးပြီးသိနိုင်မဲ့အခွင့်အလမ်းတွေရှိနေတဲ့အတွက်ဝင်ရောက်ခွင့်ပြုတင်တယ်လို့ဦးထွန်းခင်ကဆိုပါတယ်
ကျွန်တော်တို့တွေ့တာကတော်စုကစစ်တပ်ကိုထိန်းချုပ်နိုင်စွမ်းလည်းမရှိဘူးပြီးတော့သူကစစ်တပ်ကျူးလွန်တဲ့ဖောက်ဖျက်မှုတွေကိုဖိအားပေးနိုင်စွမ်းလည်းမရှိဘူးပြီးတော့တစ်ဖက်ကတော်စုကဒါကစစ်တပ်ကိုကာကွယ်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြီးတော့နိုင်ငံတကာကနေကုလသမဂ္ဂ fact finding mission ပေါ့နော်ဒီ mission ကိုနိုင်ငံတကာနေလွတ်တယ်ဆိုတာဒါအလကားတော့မဟုတ်ပါဘူးသူတို့မှခိုင်ခိုင်မာတဲ့ခိုင်မာတဲ့အထောက်အထားတွေရှိလို့ဒီဟာကိုလွတ်ကျင်းပြတယ်ပြီးတော့ဒီဟာကပိုးပြီးအခြေအနေကပိုးပြီးဆိုးွားနိုင်တယ်လို့ကျွန်တော်တို့အနေနဲ့ထင်ပါတယ
်မြန်မာဆိုရဘက်ကတော့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဆေလွတ်ဖို့မလိုအပ်တဲ့အကြောင်းရင်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရှိနေပြီးဒီကော်မရှင်ရဲ့ကြားဖြတ်စီရင်ခံစားပါအကြံပြုချက်တွေအတိုင်းသူတို့ဘက်ကဆောင်ရွက်အကောင့်ထဲပေါ်နေတယ်လို့နိုင်ငံတကာကိုတုံ့ပြန်ပြောဆိုထားပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။နောက်နောက်နိုင်ကြည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြညာပေးပါမယ်ရှင်။
မြန်မာဆိုရရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်ကိုဒီကနေ့တနင်္ဂနွေနေ့နေခင်းမှာဆက်ရောက်ပါတယ်။ဒီကနေ့ညပိုင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲမှာတော့လုံခြုံရေးရိုဟင်ဂျာအရေးတို့ကိုအထူးပြုဆွေးနွေးမယ်လို့လည်းအမည်မဖော်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။တချိန်တည်းမှာပဲမနေ့တုန်းကရခိုင်ပြည်နယ်ကြောက်ဖြူပေါက်တုံးတဲ့ရံပြဲမြို့နယ်တွေကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းမှာနေထိုင်ခဲ့ကြတဲ့အင်အားစု55စုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။သမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံထင်နောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှာအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းတာလို့လဲပြည်တော်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့လယ်ကထားရစ်ရင်ပြင်မှာအသေးကံဘုံခွဲသမားကကားတက်ကနေဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး၈ဦးသေဆုံးပြီးတရားစင်ကြောဒဏ်ရာရတယ်လို့ဆီးရီးယားနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်သွားပါတယ်ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကတော့ဒေတာရင်းမှာအစ္စလာမ်ရဲ့အစွန်းရောက်တိုက်ဖျက်ရေးတပ်ဖွဲ့ဖွဲ့စည်းရေးအစီအဝေးတက်ရောက်ဖို့အတွက်မာလီနိုင်ငံကိုရောက်ရှိနေပါတယ်ဒေတာရင်းလုံခြုံရေးမတည်ငြိမ်မှုတွေနဲ့အစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတိုးလာနေတာကိုတိုက်ဖျက်ဖို့အတွက် G5 ဆိုပြီးတော့တပ်ဖွဲ့ဝင်တွေပံ့ပိုးကူညီသွားမယ်လို့လည်းပြောပါတယ
်တရင်တင်ချက်ကိုမတင်ငီထိုက်ကြညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် Pure American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.